တနင်္ဂနွေနေ့စောစောပိုင်းတော့ကဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်ခြားခြံစည်းရိုးအနီးမှာမြေမြုံမိုင်းတလုံးပေါက်ကွဲခဲ့တဲ့အတွက်ဆယ်ကျော်သက်အရွယ်ရိုဟင်ဂျာလူငယ်တဦးသေဆုံးသွားပြီးတော့နောက်ထပ်အမျိုးသားတဦးအပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်ဒါကာထရီဘျူးသတင်းစာမှာရေးသားဖော်ပြပါရတယ်။သေဆုံးခဲ့တဲ့အသက်16နှစ်အရွယ်လူငယ်အိုမာဖရုခ်နဲ့ထိခိုက်ဒဏ်ရာရခဲ့တဲ့အသက်30အရွယ်အမျိုးသားဆူဟာဘူလာတို့ဟာမြန်မာနယ်စပ်နဲ့အနီးဆုံး 0 point လို့ခေါ်တဲ့ဒုက္ခသည်စခန်းတွေထဲမှာနေထိုင်နေသူတွေဖြစ်ပါတယ်။ရိုဟင်ညာဆိုတဲ့နာမည်ကိုအတိအမှန်မပြုတဲ့မြန်မာနိုင်ငံထဲကိုဝင်ပြီးမွေးစေဝါယူဖို့အတွက်လမ်းမှာမြေမြုံမိုင်းနီးမိတာလို့ဒါကာထရီဘူးသတင်းစာမှာရေးသားဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနယ်စပ်မြင်းပေါ်ကရိုဟင်ညာဒုက္ခသည်စခန်းမှာနေထိုင်တဲ့တောင်ပြိုလက်ဝဲမြို့မီးတိုက်ကျေးရွာအုပ်စုရဲအောင်ချောင်းကျေးရွာနေဦးအာယူရဲ့သားဖြစ်သူဦးမာဖရုခ်အသက်18နှစ်ဟာရဲအောင်ချောင်းသားမှာထောင်ထားတဲ့လမ်းမိုင်းပေါက်ကွဲထိမှန်ပြီးအသက်ဆုံးခဲ့တာလို့ဘင်္ဂလားဒေ့ရှ်နိုင်ငံကုတုဘလောက်ဒုက္ခသည်စခန်းအမှတ်9ကကိုအောင်မြိုင်ကသူကြားသိထားသမျှ VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ။
နာမည်ငယ်နေစင်းမင်းပေါ်မှာအဲဒုက္ခသည်စခန်းတစ်ခုရှိသေးတယ်လေ။ခင်တုံပြလဝင်းမျိုးအဲမိတိုက်ချေရောအစူရဲအောင်ချောင်းချေရောမှာနေတိုင်းကျသူပေါ့နော်။ဦးအယုဖီရဲ့သားလုံးကံတော့ဖြစ်ရတယ်။အဲဦးအယုဖီသားအဲဦးမာဖာရုခ်စုသူအပ်တဲ့စကုံပဲရှိသေးတယ်လေ။သူကအဲအဲ့ဒီဒုက္ခသည်စခန်းမှာကုလူနေတိုင်းပါလေ။ပြီးတော့သူတို့ကအဲမချကနာပေါ့နော်။ဟိုတုန်းကရဲအောင်ချောင်းရဲ့ချောင်းရှိတယ်ဒီမှာချောင်းမှာတော်ပြီးတော့ငါချာရရှိတယ်အဲ့ဒီမှာငါးချဖို့သွားတဲ့ရှင်ကအဲမိုင်းပေါ့နော်လမ်းမိုင်းပေါက်ပြီးတော့ဖွေးရှင်းတည်သွားတယ်ပြီးတော့သူရဲ့အလုံးကိုအဲ့ဒီဒုက္ခသည်စခင်မှာပဲပြန်ယူတည်ယူလာပြီးတော့ဟိုဒင်းကိုလိုက်တာပေါ့နော်ကျွန်တော်တို့အဲပြောချင်တာကရှူးလူမှုတွေအကြောင်းပဲကျွန်တော်တပည့်နိုင်ငံမှာအသေးလူပြေးပြီးတော့ကုလူနဲ့တိုင်းလာတာရှိပါတယ်လေကူကအဲအဲ့ဒီအဲခြေပြီးမှတိတာတော့အဲလောလောဆယ်တာပါကူကျွန်တော်နေရဲဒုက္ခသစ္စာခံအပ်ပြီးအဲနိုင်ငံတိုင်းငင်းကိုချော်ပြီးတော့လာပြီတဲ့ဆိုတာကဒါတော်လေးကျွန်တော်အဲချူးရင်ကြကောင်းတာပေါ့နော်ဒါကဘလုံးနီနဲ့မှာဒါလက်ခံလေရတဲ့စီစံမှုဒီဒါတော်တော်များများကစီးရင်နေတယ်နောက်တည့်ရလေသူတို့ကမလုပ်ဘူးဆိုပြီးတော့ပြောလို့မရဘူးဟုတ်ကဲ့ပါလေဒါကကျွန်တော်ရူဟင်ဂျာတွေသိခံရတယ်ပြီးတော့အခြားအရေးစားတွေသူတွေပြောလို့ကျွန်တော်စူးရင်ပါတယ်
ပြီးခဲ့တဲ့စက်တင်ဘာလ16ရက်နေ့တုန်းကလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်က 0 point ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုမြန်မာနိုင်ငံကနေပြစ်လိုက်တဲ့လက်နက်ကြီးကြီးတစ်ခုကျပြီးတော့ရိုဟင်ဂျာလူငယ်တဦးအသက်ဆုံးခဲ့ရတယ်လို့၅ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။အဲ့ဒီနေ့ကပဲနေဆက်ဘန်ဒါဘန်အရက်မှာရှိတဲ့ဒီနခွန်ချရိုင်းဆိုတဲ့အဲ့ဒီမှာမြေမြုံမိုင်းနီးမိပြီးတော့နောက်ထပ်ဘင်္ဂလားဒေ့ရှ်လူငယ်တဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။အခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကကြားတဲ့မော်တာကြီးက12လုံးထိရှိနေပြီဖြစ်ပြီးဘင်္ဂလားဒေ့ရှ်အစိုးရကမြန်မာတန်အမတ်တွေကိုခေါ်ယူကန့်ကွက်ထားပါတယ်။စစ်ကောင်ဒီဘက်ကတော့နေမြေကြော်ကြတဲ့ကြီးတွေကသူတို့ပြစ်ခတ်တာမဟုတ်ပဲရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA နဲ့ ARS အစိုးရအကြမ်းဖက်အဖွဲ့ကပြစ်တာဆိုပြီးတော့ညှင်းပယ်နေပါတယ်ရှင်